ီးရဲနိုင်ငံအရှိအမြောက်ပိုင်းက IS လက်ကျန်တွေထိန်းချုပ်ထားတဲ့ Backup Data မှာ IS တွေကိုပြစ်မှတ်ထားပြီးအမေရိကန်တွေထောက်ခံပံ့ပိုးနေတဲ့တပ်ဖွဲ့တွေက Rocket တွေတနက်တွေနဲ့ပစ်ခတ်နေတဲ့အတွက် IS တိုက်ခိုက်ရေးတမအများစုပေါင်းတဲ့လူပေါင်း3000လောက်အင်္ဂါနေ့ကအဲ့ဒီ Data ကနေထွက်ပြေးခဲ့ကြပါတယ်။ညနေချိန်တွေ IS တိုက်ခိုက်ရေးတမတွေနဲ့သူတို့ရဲ့မိသားစုတွေဟာအင်္ဂါနေ့ကဒလူတဝေးတွေလက်နက်ချခဲ့ကြတယ်လို့ Syria Democratic Party SDF အဖွဲ့နဲ့ Cuts တာဝန်ရှိသူတွေကပြောပါတယ်။တက္ကသိုလ်နာကိုရောက်လာတဲ့ရင်းစတီအမျိုးသမီး3ဦးနဲ့ကလေးငယ်4ဦးတို့ကိုလည်းအမေရိကန်ကပံ့ပိုးပေးထားတဲ့တပ်တွေကကယ်တင်ခဲ့ရတယ်လို့ SDF ကပြောပါတယ်။ SDF တပ်ဖွဲ့ကစီးပြအရှိအမြောက်ပိုင်းက IS လက်ကျန်နေတဲ့နေရာကိုဝင်ရောက်ရမှာ IS တွေခုခံမှုအတွက်လောက်ထားတဲ့မြေမြုပ်မိုင်းတွေထောင်ချောက်တွေရှိနေတဲ့အတွက်ဖြည်းဖြည်းချင်းသာဝင်ရောက်နိုင်ခဲ့တာပါ။ဒါပေမဲ့ IS တွေကြာဆုံးဖို့နီးလာနေပြီလို့ SDF အရာရှိတွေကအင်ကာနေမှာပြောကြားခဲ့ပါတယ်။